တောင်မြို့သားလွတ်မြောက်ရေးတပ်မတော် TNL ကတည်ယူထားတဲ့မန္တလေးတိုင်းမိုးကုတ်မြို့ကိုမနေ့ညတကောင်းကျော်အချိန်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတက်ခိုက်တာကြောင့်အ ਨੇ စုံမြို့ကန်ကိုဦးသေဆုံးခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ပါတယ် TNL အဖွဲ့ကမိုးကုတ်မြို့ကိုတည်ယူပြီးလေးလခန့်အကြာမှာပထမဆုံးလေကြောင်းတက်ခိုက်ခံရမှုကြောင့်ထိခိုက်သေးဆုံးမှုတွေနဲ့ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းလဲမြို့ကန်တွေကအတိအပြုပြောဆိုကြပါတယ်မိုးကုတ်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မက်ခင်လေးကတင်ပြပေးမှာပါခင်ဗျာ
တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ TNL ကတင်ယူထားတဲ့မိုးကုတ်မြို့ကိုတနင်္လာနေ့ညသကောင်ချိန်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မြို့ကန်တချို့ထိခိုက်သေဆုံးခဲ့ကြတာပါဒီနေ့မွန်လွဲပိုင်းအထိထိခိုက်သေဆုံးသူအတိပြုနိုင်သူဦးရေဟာ9ဦးရှိတယ်လို့လဲ TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOE ကိုအခုလိုပြောပါတယ
်မနေ့ကလေကြောင်းတိုက်ခိုက်မှုပြန်ပြီးတော့မှ update လိုက်စီမှာအရတ9ဦးကသေဆုံးသွားတယ်ဒီ73ဦးကထိခိုက်ဒဏ်ရာရတယ်နေ7လုံးကတော့ထိခိုက်ပျက်စီးသွားပါတယ
်မိုးကုတ်ဒေသခံတဦးကိုဒီကနေ့မနေ့10နာရီလောက်အချိန်ကမေးမြန်းရမှာတော့မနေ့ကနှစ်ကြိမ်ဘုံကျဲခဲ့ကြောင်းနဲ့မိုးကုတ်အရှိပိုင်းကလူ2ယောက်သေဆုံးခဲ့ကြောင်းသိရပေမဲ့အနောက်ပိုင်းကသတင်းမရသေးကြောင်းပြောပါတယ
်မနေ့ညအရှိပိုင်းလေဦးပေါ့နော်ဘုံကျဲထွက်တဲ့လမ်းအထက်လေဦးပေးစင်အကျော်တန်တရာနာပေါ့ထိခိုက်အသေးပြောက်ကောင်ကတော်ရှိတဲ့လူတယောက်ပြောတာတော့သေတာကတော့9ယောက်သေတယ်လို့ပြောတယ်10ယောက်ကျော်တန်ရရတယ်လို့ပြောတယ်အဲ့ဒီနေတော့တော်တော်ပြက်စီသွားတယ်15 20လောက်တော့ရှိနေပြအနောက်ပိုင်းကျော်ကျေတော့တယ်ဗျအနောက်ပိုင်းကတော့အမြုပ်ဦးလွင်နဲ့လူထားလို့တော့ကြားတယ်ဗျအဲ့ဒါတော့သေချာတော့မသိသေးဘူးလင်းရင်ကနှစ်ကြိမ်လာတယ်ဗျအော်900တောင်းချတော့ဒီပိုင်းအနောက်ပိုင်းကတော့နေရပြောတယ်ဟုတ်တယ်ဘယ်လောက်ဆက်ရတော့ပြောတော့ဘူ
းညနေပိုင်းမှာဆက်သွယ်မေးမြန်းရမှာတော့မိုးကုတ်ဒေသခံကမိုးကုတ်အနောက်ပိုင်းလူထဘက်မှာ3ဦးသေဆုံးတယ်လို့ထပ်မံကြားသိရကြောင်းပြောပါတယ်တခြားဒေသခံတွေကိုဆက်သွယ်မေးမြန်းရမှာလဲစုစုပေါင်းသေဆုံးသူ5ဦးသာကြားသိရကြောင်းပြောဆိုကြပါတယ်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးTNL သိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးချိန်မိုးကုတ်မြို့ကိုစစ်ကောင်စီကတိုက်ခိုက်တာဖြစ်ပြီးနောက်ရက်တွေလည်းထပ်မံတိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်မိုးကုတ်မြို့ဟာမန္တလေးတိုင်းအတွင်းမှာ TNL နဲ့ပူးပေါင်းတပ်တွေကပထမဆုံးတိုက်ခိုက်သိမ်းပိုက်နိုင်တဲ့မြို့တစ်မြို့လည်းဖြစ်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်စတင်ပြီးရက်30မြောက်ဇူလိုင်လ24ရက်နေ့မှာမိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းအားလုံးကိုအပီးတိုင်ရှင်းလင်းသိမ်းပိုက်တိုက်ခဲ့ပြီးတဲ့နောက်တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့PDF ပူပေါင်းတပ်တွေကထိန်းချုပ်လိုက်တာလည်းဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့စစ်ကောင်စီနဲ့ TNL အကြားနောင်ချိုမြို့နယ်တောင်ခမ်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုပြင်ဦးလွင်နဲ့နောင်ချိုအကြားဂန်းကော်နဲ့ဗန်ပွေးရွာတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်။